နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းပြင်းထန်ဝက်သက်ကူးစက်ရောဂါဖြစ်ပွားနေတဲ့နန်းရုံမြို့နယ်နဲ့လဟဲမြို့နယ်ထဲကကြေးရွာအလုံးကိုအပြည့်အဝထိန်းချုပ်နိုင်တဲ့အခြေအနေမရှိသေးဘူးလို့နာဂအမျိုးသားရေးရာကောင်စီကပြောလိုက်ပါတယ်။ဒီကူးစက်ရောဂါနဲ့ပတ်သက်လို့အစိုးရဘက်ကအကူအညီပေးပေမဲ့လည်းအရေးပေါ်ကူညီကယ်ဆယ်ရေးစနစ်တွေကမြန်ဆန်မှုမရှိဘူးလို့ဝေဖန်လိုက်ပါတယ်။အပြည့်စုံကိုတော့မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်။
စကိုင်းတိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကလဟေမြို့နယ်နဲ့နန်းရုံမြို့နယ်တို့မှာဩဂတ်လ12ရက်နေ့အထိပြင်းထန်ဝက်သက်ရောဂါကြောင့်ကျေးရွာ15ရွာကသေဆုံးသူစုစုပေါင်း42ယောက်ရှိနေပါပြီ။ကူးစက်ရောဂါစတင်ဖြစ်ပွားတဲ့လဟေမြို့နယ်ထန်ခေါ်လာမကျေးရွာတစ်ဝိုက်ကရွာ6ရွာမှာရောဂါအခြေအနေထိန်းချုပ်နိုင်ပေမဲ့အခြားကူးစက်ခံရတဲ့ရွာတွေမှာတော့အပြည့်အဝထိန်းချုပ်နိုင်ရင်းမရှိသေးဘူးလို့နာဂအမျိုးသားရေးရာကောင်စီကဦးနှောင်အောင်စံကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကူးစက်ရောဂါအခြေအနေနဲ့ပတ်သက်ပြီးဒီကနေ့ရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်။ထိန်းချုပ်နိုင်လို့ပြောလို့ရှိရင်နောက်ထပ်ချက်ကချန်ပေါ်လမ်းမှာကျေးရွာအဝိုင်းမှာရှိတဲ့ဒီရောဂါပေါင်း6ရောဂါ။အဲ့ဒီမှာဝက်သက်နဲ့ပတ်ဆိုင်တဲ့ပြင်းထန်တဲ့ဝေဒနာခံစားရတယ်။ဟိုရောဂါခံစားရတဲ့အခါမှာအဲ့ဒီရောဂါ6ရောဂါကိုကွန်ဆိုးလုံးနိုင်တယ်လို့ပြောလို့ရှိရင်ကျွန်တော်လက်ခံတယ်။ဒါပေမဲ့ကျန်တဲ့ရှိနေတဲ့နေရာဒီတော့ခုလက်ရှိဖြစ်နေတဲ့အဲ့ဒီဒီကွေလုံးမှာဖြစ်နေတဲ့ကျေးရွာရဲ့အားလုံးကိုထိန်းချုပ်နိုင်တယ်လို့ပြောလို့ရှိရင်ကျွန်တော်ကလက်ခံနိုင်ချက်အကြောင်းမရှိဘူး။အဲ့ကျွန်တော်ကထပ်မေးတယ်။ဒါဆိုရင်ခင်ဗျားတို့ကအဲ့ဒီကျေးရွာတွေမှာ24နာရီစောင့်ချက်ထားတဲ့စောင့်ချက်ဖို့အတွက်စံသမားတွေထပ်ပေးထားတာကျော်ဝင်နေရှိလား။ဒါကလည်းပြင်မှာမရှိဘူး။လက်ပြင်မှာရှိဘူး။ဆိုတော့ဒီနေ့လက်ရှိထိန်းချုပ်နိုင်တယ်လို့ပြောလို့ရှိရင်ခုနကဒါဟာခုနကလိုဟိုဘယ်လိုမှလက်ခံနိုင်ချက်မရှိတဲ့ကိစ္စဖြစ်တဲ့ဆိုတော့ကျွန်တော်တို့တော့ဆက်ကြည့်ပါမယ်။
နာဂဒေသမှာဇွန်လပထမပတ်လောက်ကလေးကစတင်ပြီးလဟေမြို့နယ်အပြင်နန်းရုံမြို့နယ်ဒုံဟီးမြို့နယ်ကွဲကကြေးရွာတွေမှာကူးစက်ရောဂါဖြစ်ပွားပြီးမဲ့လို့ဩဂတ်လ4ရက်နေ့မတိုင်ခင်အထိထိရောက်တဲ့အကူအညီမရခဲ့ပါဘူး။အစိုးရဘက်ကအကူအညီပေးပြီးမဲ့လည်းအရေးပေါ်ကူညီကယ်ဆယ်ရေးစနစ်တွေဟာမြန်ဆန်မှုမရှိတာမို့အားမရဘူးလို့ဥနော်အောင်စန်းကအခုလိုပြောပါတယ
်။အစိုးရရဲ့အကူအညီမရဘူးလို့ပြောလို့ရှိရင်ကျွန်တော်တို့ကလုံးဝမရဘူးလို့ပြောလို့ရှိရင်ကျွန်တော်အမှားဖြစ်ပါပါ။အကူအညီရပါတယ်ကျွန်တော်တို့အကူအညီရပါတယ်အစိုးရရဲ့အကူအညီ။ဒါပေမဲ့ထပ်တဲ့အချိန်မှာကျွန်တော်မြန်မြန်ဆက်ဆက်ကျွန်တော်တို့မရတဲ့အတွက်ကြောင့်မလို့ကျေနပ်နိုင်တော့လို့ပြောလို့ကျေနပ်နိုင်ချင်မရှိပါဘူး။ဘာကြောင့်လဲဆိုတဲ့အခါမှာလက်ရှိကျွန်တော်တို့အာတရုတ်ပို့ဆောင်နဲ့လမ်းကြောင်းကိုကျွန်တော်တို့ပြင်ဆင်ပေးနိုင်လို့ဆိုရင်အစိုးရမလုပ်နိုင်တဲ့အရာတွေ၊ရပ်ပတ်ဖွဲ့စည်းရတယ်ဆိုတော့အများကြီးကိုပြန်ပို့နိုင်တဲ့အခြေအနေကိုကျွန်တော်ရှိတယ်။ဒါဒီနေ့ကျွန်တော်တို့မိတ်ဆွေတွေအများကျွန်တော်ရှိတာပြီ။ရှိလာကျွန်တော်မိတ်ဆွေတွေကကူညီချက်ဒါပေမဲ့အဲ့ဒီကူညီလိုက်တဲ့အရာတွေကိုကျွန်တော်အများဆုံးကျွန်တော်တို့အစိုးရနဲ့ဟိုပေးထားတဲ့လမ်းကြောင်းပေါ်မှာကျွန်တော်တို့အများဆုံးရောက်ရှိနိုင်ဖို့အတွက်ကျွန်တော်တို့ဟိုလုပ်ဆောင်နိုင်တဲ့အခြေအနေကိုကျွန်တော်မရှိတဲ့အခါမှာကျွန်တော်ဒီနေ့ဘယ်လိုမှကျွန်တော်အဆင်မပြေဘူး
။ဩဂတ်လ14ရက်နေ့မှာနာဂမြူသားရေးရာကောင်စီနဲ့ဒုတိယသမ္မတနဲ့ဟင်ရီဗန်တီယူတို့တွေ့ဆုံပြီးအရေးပေါ်ကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့အစိုးရကလိုအပ်တဲ့ဆေးဝါးအကူအညီပေးဖို့ကယ်ဆယ်ရေးပစ္စည်းတွေတည်ဆောင်ဖို့အတွက်ရဟတ်ယာဉ်အသုံးပြုခွင့်ပေးဖို့စတာတွေဆွေးနွေးခဲ့ကြပါတယ်။အစိုးရအနေနဲ့အရေးပေါ်ကယ်ဆယ်ရေးအတွက်မြန်ဆန်တဲ့သယ်ယူပို့ဆောင်ရေးစနစ်အပြင်စားနပ်ရိက္ခာနဲ့လုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုမြန်မြန်ဆန်ဆန်ပေးဖို့လိုတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပါဝင်တဲ့ RRTIB အဖွဲ့ကကိုစိုးဝင့်ဖြိုးကပြောပါတယ
်။ကျွန်တော်ကပိုင်းတော့ Emergency Response တို့ကိုတိကျဆောင်ပေးဖို့အဲ့ဒီညမှာကျွန်တော်တို့ကမြန်ဆန်ကြည့်ရမယ်ဆိုရင်ပို့ဆောင်ရေးစနစ်ကိုဖန်တီးပေးဖို့နောက်တစ်ခုကဆက်သွယ်ရေးဒရင်းဆက်လက်တွေကိုကျွန်တော်တို့အများရရှိနိုင်တဲ့ဟိုဆက်သွယ်ပုံတော်ဟာမျိုးစပင်စီစဉ်ပေးဖို့ပေါ့နော်နောက်ဒီ medical team တွေကိုဒီလို cycle အင်းနဲ့ပေါင်းနေရတာမျိုးမဟုတ်ဘဲနဲ့ရဟရင်နဲ့တော့ဟိုတရားပြီးတရားချပြီးတော့စီမံပေးဖို့ပေါ့နော်ကျွန်တော်အဲ့ဒါဟိုလက်တော်အနေနဲ့
လမ်းပတ်ဆက်သွယ်ရေးအခက်အခဲကြောင့်စကိုင်းတိုင်းဒေသကြီးအစိုးရကပေးပို့တဲ့အချို့စားနပ်ရိက္ခာတွေကူးစက်ရောဂါဖြစ်ပွားတဲ့ဒေသတွေကိုမရောက်သေးပါဘူး။ကူးစက်ရောဂါဖြစ်ပွားရာကျေးရွာတွေမှာအရေးပေါ်လိုအပ်တဲ့စားနပ်ရိက္ခာတွေကိုတပ်မတော်ကလီရင်တွေ၊ရဟတ်ရင်တွေနဲ့ခန်းနီးမျိုးအထိတော့အကူအညီပို့ဆောင်ပေးနေတယ်လို့ဒီကနေ့ဩဂတ်လ16ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတော့သတင်းထုတ်ပြန်ထားပါတယ်ရှင်။